ဒီကနေ့မှာထုတ်ပြန်တဲ့ဒီနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းရဲ့မေလအချင်းချုပ်မှာနိုင်ငံရေးကျင်းသား60အချင်းထောင်တွေထဲမှာဆက်ပြီးတော့ရှိနေတယ်။နောက်ပြီးတော့တက်ကြွလှုပ်ရှားသူ85ဦးတရားစွဲဆိုခံနေရတယ်ဆိုတာပါပါတယ်ခင်ဗျ။ AABB အနေနဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လို့ထူးခြားတဲ့အခြေအနေတချို့ကိုပြောပြပေးပါလားခင်ဗျ။
ကျွန်တော်တို့ဒီမှတ်တမ်းတွေရပါတော့နော်။ကျွန်တော်တို့အခုလောတဲ့မီလာထဲမှာတော့60ပေါ့အခုဆိုရင်လည်း63ရောက်လောက်64ရောက်လောက်ဖြစ်နေပြီထောင်းကြတော့အဲ့လိုပဲအမှုရင်ဆိုင်နေရတဲ့အကျဉ်းသားတွေပေါ့နော်အမှုရင်ဆိုင်နေရတဲ့သူတွေကအယောက်60ကျော်လောက်ကိုဖြစ်သွားတဲ့အနေအထားရှိပါတယ်ဆိုတော့ဒါကဒီကျွန်တော်တို့မြန်မာနိုင်ငံထဲမှာရှိနေတဲ့လှုပ်ရှားမှုတွေကိုကျွန်တော်တို့စောင့်မိကြည့်နေတာရှိပါတယ်များသောအားဖြင့်ပုံမှန် 17 တုံးကငါခောက်ဝေးတို့ဒါတွေနဲ့အထင်းသိမ်းခံရတာပို့ပြီးတော့များနေပါတယ်
နောက်တစ်ခုကဒီနိုင်ငံရေးကျင်းသားစီစီကော်မတီနဲ့ဒီ ABB တို့ရဲ့ဒီပူးတွဲလှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေဒီနိုင်ငံရေးကျင်းသားလွတ်မြောက်ရေးအတွက်လှုပ်ဆောင်နေတဲ့ဟာတွေလက်ရှိအခြေအနေကဘယ်လိုရှိပါလဲဗျာ
ဆိုတော့ကျွန်တော်တို့ဒီနှစ်ထဲမှာတော့လက်ချက်နိုင်ငံရေးကျင်းသားစီစီကော်မတီရဲ့လှုပ်ရှားမှုတွေကအတော်လေးနှိမ့်ကွက်တယ်လို့ပြောလို့ရပါတယ်ဒီနှစ်ထဲမှာ6လရှိသွားပါပြီအစည်းအဝေးက2ချိန်ပဲခေါ်နိုင်တယ်အစည်းအဝေးမှာလည်းကျွန်တော်တို့တကယ်ကိုချေချေပြန့်ပြန့်နဲ့ဆွေးနွေးနိုင်တဲ့အနေအထားမျိုးတွေတစ်စုံတရာတော့ရှိတယ်ဒါပေမဲ့ဘယ်အချိန်မှလွတ်မယ်နောက်အစည်းအဝေးဘယ်အချိန်ထပ်ခေါ်မယ်ဆိုတော့ကျွန်တော်တို့ဘယ်လိုမှဆက်မလို့မရနိုင်သေးပါဘူးခုကအစည်းအဝေးခေါ်တဲ့အခါမှာလည်းဝန်ကြီးဦးစိုးသိန်းပေါ့ဥက္ကဋ္ဌကနေပြီးတော့ခေါ်မှနောက်မှအတွင်းရေးမှူးကနေခေါ်မှအစည်းအဝေးရဖြစ်တာပေါ့ကျွန်တော်တို့ကအစည်းအဝေးကိုကိုကခေါ်ဖို့တိုက်တွန်းတာတော့လုပ်လို့ရပါတယ်ဒီတော့ပို့ပြီးတော့ကျွန်တော်တို့ကလုပ်ပိုင်권မရှိဘူးအဲ့လိုပဲလွတ်ပေးတယ်ဆိုတော့ကိစ္စမှလည်းသမရကပဲလွတ်ပေး권ရှိပြီးတော့ကျွန်တော်တို့ company နေနဲ့ကလွတ်ပေး권မရှိပါဘူးဒါပေမဲ့ company ထဲမှာဆွေးနွေးကြတဲ့အခါတော့အခါမှာကြတော့ဒီအမြင်မတူတာတွေလည်းအများကြီးတော့ရှိနေပါသေးတယ
်ဒီအစီရင်ခံစာထဲမှာဒီလက်ကျန်နိုင်ငံရေးကျင်းသားစီစီကော်မတီကဒီအစိုးရရဲ့လှုပ်ထုံးလုပ်နည်းအကန့်အသတ်တွေကြောင့်မို့ကော်မတီထိရောက်မှုလုပ်ငန်းဆောင်ရွက်မှုနှိမ့်ကွေးတာတွေရှိတယ်ဆိုပြီးတော့ပြောပါတယ်ဘယ်လိုကိစ္စမျိုးတွေနှိမ့်ကွေးတာလဲထိရောက်မှုနေရာလဲဗ
ျဥပမာဒီပြီးခဲ့တဲ့အနှစ်တည်းကနေပြီးတော့ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားတချို့တွေနဲ့အချင်းထောင်တွေကိုဝင်ရောက်ပြီးတော့တွေ့ဆုံခွင့်လိုလက်ဆောင်မေးမြန်းခွင့်ညီကျွန်တော်တို့မြစ်တရရခံတာတွေရှိပါတယ်ဒါပေမဲ့ဟိုဥပဒေရကျွန်တော်တို့ခွင့်ပြုလို့မရဘူးဆိုတဲ့အနေထိုင်မှုတွေရှိပါတယ်ဒါကကျွန်တော်တို့ပို့ပြီးတော့တရင်ချက်လက်ရစီဖို့အတွက်ဟိုအနောက်ရှယ်တစ်ခုတောင်းမလို့အစားအသီးတစ်ခုဖြစ်တဲ့ပုံစံမျိုးတွေဖြစ်နေပါတယ်အခုထိလည်းကျွန်တော်တို့ကဒီအချင်းထောင်တွေကိုဝင်ပြီးတော့တော်ပြီးတော့လူတွေကိုကိုယ်တိုင်စစ်ဆေးခွင့်တွေပါတယ်လည်းအခုချိန်ကြီးတော့မရနိုင်သေးပါဘူးဒါကတို့ဘက်ကအကြောင်းပြချက်ပြတာကတော့ဥပဒေရကျွန်တော်တို့ဖွင့်ပြလို့မရလို့ဆိုတာမျိုးကိုပြပါတယ်။ဘယ်တော့ကကြာကျွန်တော်တို့ကဒီကျွန်တော်တို့လည်းနိုင်ငံရေးတက်ချက်နိုင်ငံရေးကျင်းသားစစ်ဆေးကော်မတီဆိုတာကသမရကနေပြီးတော့ဟိုညွှန်ကြားချက်နဲ့ဖွင့်ရတဲ့အဖွဲ့အစည်းပေါ့။အဲ့တော့ဒီကော်မတီဝင်တွေမှာကျွန်တော်တို့ဒီလွတ်လပ်စွာဒီကော်မတီဝင်တွေနဲ့အစိုးရအဖွဲ့ဝင်အဖွဲ့အစည်းတွေနဲ့ကျွန်တော်တို့သေချာပေါင်းစည်းလွတ်လပ်လပ်ပေါင်းစည်းနိုင်တဲ့အခွင့်အလမ်းမျိုးတွေရှိတယ်ဆိုရင်တော့ပို့ပြီးတော့အသိပြနိုင်တာပေါ့နော်။အဲ့တော့အခုလိုမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့ဒီလှုပ်ရှားကျွန်တော်တို့ရဲ့လှုပ်ရှားမှုတွေမှာအကန့်အသတ်ခံရတဲ့အခါမျိုးကန့်သတ်မှုတွေရှိနေတဲ့အခါမျိုးမှာကျွန်တော်တို့တရင်ချက်လက်ရောက်မှုအပိုင်းတွေမှာတော့နှောင့်နှေးနိုင်တဲ့အနေအထားမျိုးတွေဖြစ်နေပါတယ်အဓိကတော့ဒီနိုင်ငံရေးအကျဉ်းသားပြဿနာကမပြီးသေးဘူးအဲ့မပြီးဆုံးသေးဘူးဆိုတော့အစိုးရအနေနဲ့အသိမှတ်ပြုဖို့လိုတယ်အဲ့ဒီပြီးဆုံးတော့အမြန်ဆုံးပြေလည်အောင်ဖြေရှင်းဖို့လိုပါတယ်ဒါတစ်ချက်နောက်တစ်ချက်ကနိုင်ငံရေးအကျဉ်းသားပြဿနာဆိုတော့အရေးအတွက်ပြဿနာမဟုတ်ပါဘူးနိုင်ငံရေးအကျဉ်းသားပြဿနာကနိုင်ငံရေးလွတ်လပ်ခွင့်ပြဿနာလူလက်ဆောင်ပြောဆိုခွင့်လူလက်ဆောင်ဆွေးနွေးခွင့်လူလက်ဆောင်စီရင်ခွင့်ပြဿနာနောက်တစ်ခုကတရားဥပဒေစိုးမိုးမှုပြဿနာပါဥပမာကျွန်တော်တို့ရထားတဲ့သတင်းချက်လက်တွေကဥပမာကချင်ပြည်နယ်မှာမနေ့တနေ့ကထောင်ပြတ်သွားတဲ့3ယောက်ဆိုလို့ရှိရင်တကယ်တမ်းသူတို့ကြွားသားတွေဖြစ်တယ် KNA နဲ့မပတ်သက်ဘူးဒါပေမဲ့စစ်ကြောရေးမှာသူတို့ပြင်းပြင်းထန်ထန်နှိပ်စက်ခံရတယ်အဲ့လိုနှိပ်စက်ခံရတဲ့ဟာကိုသူ့မိသားစုဝင်တွေကလည်းအနာဘိုင်းတွေကိုပြောဆိုနေတာရှိတယ်ဒါပေမဲ့အခုချိန်ဒီမျိုးသူတို့တောင်မှအရေးယူဆန်းရတာမျိုးတွေမရှိဘူးမရှိတဲ့ပြင်ဒီလူ3ယောက်ကထောင်ထက်ကြသွားတယ်ဆိုတော့ကျွန်တော်ဒီရွာသားတွေတော့အရင်နဲ့နားတယ်ဆိုတော့နင့်တော်တယ်ဆိုတော့ကျွန်တော်ဒီရွာသားတွေတကယ်ဖြစ်ဒီလိုအဖြစ်အပျက်တွေကိုတကယ်ကျူးလွန်ခဲ့လားမကျူးလွန်ခဲ့ဘူးလားဆိုတော့သက်သေအထောက်အထားနဲ့ပြရမယ်ဆိုတော့နှိမ့်ဆက်ညှိမှန်းပြီးတော့ဟိုလက်မှတ်ထိုးခဲ့တယ်ဆိုတော့ဒီခက်ဒီစနစ်နဲ့လုံးဝသင့်တော်တဲ့ကိစ္စတွေမဟုတ်ဘူးဆိုတော့ဒီလိုကိစ္စမျိုးတွေကိုလည်းအစိုးရကရပ်တန့်အောင်စ조사ရမယ်ဒီလိုရပ်တန့်အောင်စ조사ပြီးတဲ့အခါကျတော့မှမတရားသဖြင့်ဖမ်းတဲ့လူတွေမတရားသဖြင့်နှိမ့်ဆက်တဲ့လူတွေကိုအရေးကိုယူရမယ်အဲ့လိုရေးယူတဲ့အခါကျတော့မှနိုင်ငံရေးကျင်းစာပြဿနာဆိုတော့တဖြည်းဖြည်းနဲ့ယောပါတော့ပါပြီးတော့နောက်ဆုံးမှာကြောက်ဆုံးတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ဗျာ
တော့တရားစီရင်စနစ်ကိုသူပြန်ပြောင်းလဲဖို့လိုတယ်မတရားဖမ်းတာတွေကိုရပ်ဖို့လိုတယ်တကယ်လို့ဖမ်းခဲ့တယ်ဆိုရင်လည်းအဲ့မတရားဖမ်းတာကိုကျူးလွန်နေသူကိုကျွန်တော်တို့အရေးယူဖို့လိုတယ်နှိမ့်ဆက်တာတွေကိုလည်းအဲ့လိုပဲအရေးယူဖို့လိုပါတယ်ဒါတွေကသူပြန်ပြောင်းလဲရမှာဖြစ်ပါတယ်ပ
ါအခုလိုဖြေကြပေးတာ ABB ကကိုဘူကြီးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါ